ထိုင်းနိုင်ငံမှာတော့ဒီရာဇဝတ်မှုကျူးလွန်မှုသူဒီရှင်းနေတယောက်ကိုဝင်ကြီးရာတို့ခတ်အမှုကြောင့်ဝင်ကြီးချုပ်ကိုရာတို့ကနေဖယ်ရှားပေးဖို့တောင်းဆိုချက်ကိုထိုင်းဖွဲ့စည်းပုံတရားရုံးကကြားနာမယ်လို့ဒီကနေ့ပြောကြားလိုက်ပါတယ်2008ခုနှစ်တုန်းကတရားရုံးတော်ကိုမထီမဲမြင်လုံမှုနဲ့16လကြာဘူးတဲ့ပီချစ်ချူဝမ်ဘန်ကိုဝင်ကြီးချုပ်စေထာထာရဝီစင်ကဝင်ကြီးချုပ်ရုံးဝင်ကြီးဧဘရလာရုံးကခန့်အပ်ခဲ့တာဟာကျင့်ဝတ်နဲ့မညီဘူးလို့ဆိုပြီးတော့မှအထက်လွှတ်တော်အမှတ်40ကလက်မှတ်ရွေးထိုးပြီးတော့ဝင်ကြီးချုပ်ကိုယာရုကနေဖယ်ရှားပေးဖို့တောင်းဆိုခဲ့ကြတာပါဝင်ကြီးချုပ်ရုံးဝင်ကြီးယာဒူတာဝန်ယူသူတွေအနေနဲ့ဂုံတိတ်ခါနဲ့ညီညွတ်သူဖြစ်ဖို့လိုအပ်ပြီးတော့ကျင့်ဝတ်တွေနဲ့မညီညွတ်ရင်တာဝန်မပေးသင့်ဘူးဆိုတဲ့ဖွဲ့စည်းပုံမှာအချက်တွေကိုဝင်ကြီးချုပ်ရုံးကမလိုက်နာပဲပီချစ်ချူဝမ်ဘန်ကိုယာဒူဝင်ကြီးရာဒူခန့်အပ်ခဲ့တယ်လို့ဒီဖွဲ့စည်းပုံတရားရုံးကဆုံးဖြတ်ပြီးတော့ကျင့်ဝတ်ချိုးဖောက်မှုရှိမရှိကြားနာစစ်ဆေးသွားမှာဖြစ်ပါတယ်သူအနေနဲ့ပြည်သူတွေရဲ့အကျိုးရှိရှုထားကြောင်းနဲ့စုံစမ်းစစ်ဆေးမှုတွေကိုမှန်မှန်ကန်ကန်ဖြေဆိုဖို့အသင့်ပဲလို့ဒီဂျပန်နိုင်ငံကိုခေတ္တရောက်နေတဲ့ဝင်ကြီးချုပ်စေထာကတရားရုံးဆုံးဖြတ်ချက်ထွက်လာပြီးတဲ့နောက်မှာပြောကြားခဲ့ပါတယ်အခုလိုမျိုးဝင်ကြီးချုပ်တရားရင်ဆိုင်နေရတဲ့အခြေအနေဖြစ်လာမှကာကွယ်တဲ့အနေနဲ့ပီချစ်ချူဝမ်မန်ကသူရာထူးကနေအင်္ဂါနေ့တည်းကနှုတ်ထွက်ထားပါတယ်2008ခုနှစ်တုန်းကထိုင်းဝန်ကြီးချုပ်ဟောင်းတက်ဆင်ရှင်နာဝတ်နဲ့ဇနီးတွေတို့ရဲ့မြေယာအမှုကိုလိုက်ပေးတဲ့ရှင်းနေပီချစ်ချူဝမ်ဘန်နဲ့သူ့ရဲ့လုပ်ဖော်ကိုင်မဲ့တယောက်ဟာတရားလွှတ်တော်ချုပ်တာဝန်ရှိသူတွေကိုထမင်းမှုရဲ့မှာဘန်းငွေနှစ်တန်းထည့်ပြီးလက်ထောက်ခဲ့မှုအတွေ့တရားလွှတ်တော်ချုပ်ကသူတို့ကိုထောင်ဒဏ်6လစီချခဲ့တာပါဒီအမှုအတွက်ဝန်ကြီးချုပ်ဟောင်းတက်ဆင်လည်း2008ခုနှစ်တုန်းကထောင်ဒဏ်2နှစ်ချခံခဲ့ရပါတယ်